တမရကာကွယ်ရေးဦးစီးချုပ်ရဲ့အစ်စ်နေရာနဲ့ပတ်သက်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောစကားဟာအစိုးရရဲ့သဘောထားမဟုတ်ကြောင်းနဲ့ဒီပြောကြားချက်ဟာအစိုးရနဲ့တမရကြားအထင်အမြင်လွဲမှားမှုဖြစ်စေကြောင်းနိုင်ငံတော်တမရယုံကကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံတော်တမရယုံကဝန်ကြီးချုပ်ဆောင်ရွက်ရမယ့်အပိုင်းကိုညွှန်ကြားထားတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအရက်ပဲစစ်ပဲဆက်ဆံရေးဆိုတာဒီမိုကရေစီခေတ်မှမရှိကြောင်းနဲ့ကကွေဦးစီးချုပ်ဆိုတာပရိုတိုကောအရညင်ကြဲမှုချုပ် level ပဲဖြစ်ကြောင်းအခမ်းအနားတစ်ခုမှာထည့်သွင်းပြောကြားခဲ့တဲ့အပေါ်တမ်ရော့ဘက်ကအရေးယူဆောင်ရွက်ဖို့အတွက်အစိုးရကိုတင်ပြတောင်းဆိုခဲ့တာဖြစ်ပါတယ်ဒီတောင်းဆိုချက်ကိုအစိုးရကဒီလ13ရက်နေ့မှာအကြောင်းပြန်ကြားခဲ့ပါတယ်ဒီပြန်ကြားချက်မှာရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာနိုင်ငံတော်အစိုးရရဲ့ယက်တိချက်သဘောထားမဟုတ်ကြောင်းဒီပြောကြားချက်ဟာအစိုးရနဲ့တမ်ရော့အကြအထင်မြင်လွဲမှားမှုတွေဖြစ်ပေါ်စေခဲ့ကြောင်းနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဆောင်ရွက်ရမယ့်အပိုင်းကိုညွှန်ကြားထားပြီးဖြစ်ကြောင်းကိုတမရယုံဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ထေကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဘက်ကဘလို့ပြန်ကြားမယ်ဘယ်ချိန်ထုတ်ပြန်မယ်ဆိုတာကိုလောလောဆယ်မသိရသေးကြောင်းရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဦးမြင့်တောင်းကပြောပါတယ်။
ဖြစ်ရှင်ထုတ်ပြန်မယ်စာချက်လက်တီဆိုတာလည်းအင်္ဂလိပ်မပြရသေးဘူးနော်အေးဟိုထုတ်ပြန်ခွင့်အားလုံးကိုပြည်ဝင်ပေးလို့ရှိရင်တော့အင်္ဂလိပ်ပြည်ဝင်ပေးမှာပါနော
်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေနဲ့လွှတ်တော်ကိုယ်စားတွေကိုဆက်သွယ်မေးမြန်းရမှာလဲသူတို့မသိရသေးကြောင်းသာဖြေကြားပါတယ်အရက်ပဲစစ်ပဲစစ်ဆန်ရေးနဲ့ပတ်သက်ပြီးစာရန်တွေရေးသားခဲ့တဲ့စာရေးဆရာဦးကျော်ဝင်းကတော့လက်ရှိရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်နဲ့တမ်ရော့ကြာဖြစ်ပေါ်နေတဲ့တင်းမာမှုအပေါ်မှာအခုလိုတုံ့တက်ပြောဆိုပါတယ်
လန်တော်ရဆက်မင်းကတော်ဟူဆတ်စုကြည်သွားနေတဲ့လမ်းကြောင်းကအမျိုးသက်ပြန်နဲ့ပြည်ညရေးကိုသွားနေတာပေါ့အဲ့ဒီတော့ရန်ကုန်တိုင်းဝန်ကြီးချုပ်မှမဟုတ်ဘူး NLD ပါတီဝင်တွေအားလုံးအနေနဲ့ကိုကောင်းဆောင်သွားနေတဲ့လမ်းကြောင်းကိုကိုပြောလိုက်တဲ့စကားတခွန်းကတက်နိုင်တယ်လို့အထောက်ကူပြုနိုင်ရင်ကောင်းတယ်ပေါ့ဗျာအထောက်ကူပြုတာမဟုတ်ဘဲနဲ့အဟန့်တားဖြစ်သွားရင်တော့တိတ်မကောင်းဘူးလို့ထင်တာပဲ
ကျမတို့ဘက်ကသဘောထားထုတ်ပြန်ရမှာတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာအမျိုးသားရင်ကြားစီရေးဦးတည်ချက်ကိုထိခိုက်စေတဲ့အပြင်အစိုးရနဲ့တမ်ရော်လူထုနဲ့တမ်ရော်အကြားဆက်ဆံရေးကောင်းမွန်စေဖို့စင်စက်မပြတ်တိစောက်ရမယ်ရေရှည်ဆက်ဆံရေးလုပ်ငန်းစဉ်ကိုပါအခက်အခဲဖြစ်လာစေနိုင်သူဖြစ်ကြောင်းလည်းသုံးသပ်ထားပါတယ်ဒါကြောင့်ဝင်ကြီးချုပ်ဟာအပြုသဘောနဲ့ရေရှည်ဆက်ဆံဖို့မသင့်လျော်တာကြောင့်လိုအပ်တယ်လို့စီစစ်အရေးယူဖို့တင်ပြရခြင်းဖြစ်ကြောင်းလဲထုတ်ပြန်ချက်မှာဖော်ပြပါတယ်။ဝင်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်အပေါ်မှာဒါဟာဒီမိုကရေစီနိုင်ငံကြီးတွေရဲ့စံနှုန်းကိုပြောဆိုတာကြောင့်မှမားကြောင်းသုံးသပ်သူတွေရှိတယ်လို့ပြည်တော်စုအင်္ဂါစဉ်အစင်တတ်မှတ်ချက်အရဒီပြောဆိုချက်ဟာထိတ်တဲရင်ဆိုင်မှုပုံစံဖြစ်နေကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။